Democrat Party တမရလောင်းဖြစ်နိုင်ခြေရှိတဲ့ Kamala Harris နဲ့အတူရွေးကောက်ပွဲမှာဒုတမရလောင်းအဖြစ်ရှင်ပြိုင်မှုရထားခံရသူတွေစီးရင်တဲ့ကနေမြောက် Carolina ပြည်နယ်အုပ်ချုပ်ရေးမှု Ray Cooper နဲ့ Michigan ပြည်နယ်အုပ်ချုပ်ရေးမှု Gretchen Whitmer တို့နှစ်ဦးမနေ့ကပဲနှုတ်ထွက်သွားပါတယ်။လက်ရှိတမရဂျိုးဘိုင်ဒန်ကလာမယ့် November ရွေးကောက်ပွဲမှာတမရအဖြစ်ဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့ဆုံးဖြတ်လိုက်ပြီးတော့သူ့အစားဒုတမရ Harris ကိုတမရလောင်းအဖြစ်ထောက်ခံကြောင်းကြေညာခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်တစ်ပတ်ကျော်ကစလို့ဒုသမ္မတအဖြစ်ဘသူကိုရွေးချယ်မလဲဆိုတဲ့အရေးပါတဲ့ဆုံးဖြတ်ချက်ကိုအများကစောင့်ဆိုင်းနေကြတာပါဒုသမ္မတလောင်းတွေဟာသမ္မတလောင်းအတွက်ပိုမိုကျယ်ပြန့်တဲ့မဲဆန္ဒရှင်တွေရရှိနိုင်ရေးချိန်ခွင်ရှာညှိပေးရတာဖြစ်ပြီးတော့ကမ်လာဟဲရစ်အနေနဲ့လက်ရှိမှာလူပြူအမျိုးသားဒုသမ္မတလောင်းတွေကိုအာယုံဆိုင်စီစဉ်နေပါတယ်သူအမိကိုဒုသမ္မတလောင်းဖြစ်နိုင်ခြေစီးရင်တဲ့ထဲသွင်းစဉ်းစားတဲ့အတွက်ကျေးဇူးတင်ကြောင်းဒါပေမဲ့လက်ရှိအချိန်ဟာသူ့အတွက်ရောမြောက်ကရိုလိုင်းနားပြည်နယ်အတွက်ပါတင့်တော်တဲ့အချိန်ကောင်းလို့မယူဆကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာ Ray Cooper ကပြောထားပါဗျ။အလားတူပဲ Michigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကလည်းသူမကိုဒုသမ္မတလောင်းတဦးအဖြစ်ထဲသွင်းစဉ်းစားနေခြင်းမရှိကြောင်း CBS ရုပ်သံသတင်းဌာနနဲ့မင်းမြန်ကမှာမနေ့တနင်္ဂနွေနေ့ကဖြေကြားထားပါဗျ။ဒုသမ္မတ Harris ကတော့ပြီးခဲ့တဲ့တဲ့ပတ်ကုံရက်တွေမှာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုခေတ္တရနာပြီးတော့ပန်ဆီဗီးနီးယားပြည်နယ်အုပ်ချုပ်ရေးမှုအပါအဝင်ဒုသမ္မတလောင်းဖြစ်နိုင်ခြေရှိသူတွေနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်ရှင်။